ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2019ခုနှစ်ကနှစ်ဆယ်နှစ်ယောက်တည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမ်ဆက်သွေးစွာအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ခိုက်ရင်အထူးခုံရုံးကတည်တံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုပေါ်တိုက်ခိုက်မှုမှာတည်ဆုံးသူအများစုကနိုင်ငံသားသားတွေဖြစ်ပါတယ်။မတရားတရင်ဖြစ်သတ်မှတ်ထားတဲ့ဆက်သွေးစွာအဖွဲ့ကအဖွဲ့ဝင်9ယောက်ရဲ့လောက်ရဟာတမီးရဖြစ်စရာမလိုအောင်တတ်တည်ခိုင်းလုံတယ်လို့အမိန့်ကျင်းပြပြီးတဲ့နောက်မှာအစိုးရရှိနေတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှေ့ရောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လတရနေ့ရုံးကဂျမတ်အမူဂျာဟာဒင်အစ္စလာမ်စစ်တွေးစွာအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆန်တစ်ခုကိုဝင်ရောက်စီးနင်းပြီးတော့12နာရီကြာတစားကန်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနင်းမှုအတွင်းမှာအီတလီလူမျိုး9ယောက်ဂျပန်လူမျိုး9ယောက်အမေရိကန်1ယောက်အိန္ဒိယလူမျိုး1ယောက်တို့တေဆုံးခဲ့ပါတယ်။ကွန်မန်ဒိုအထူးတပ်ဖွဲ့ဝင်နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအကြမ်းဖက်သမား9ယောက်လည်းတေဆုံးခဲ့ပါတယ်။မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်မူဂျာဟာဒင်အဖွဲ့ကိုမတရားအသိအဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။